ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်သုံးလအကြာမှာမှပထမဆုံးကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုဟောပြောပွဲကိုနှမ်းထားတဲ့လောက်မလာကြတာဟာယောဂါကူးစက်မှုအန္တရာယ်ရှိနေတယ်လို့ဆန္ဒပြမှုတွေရှိနိုင်နေဆိုတော့လူတွေမလာအောင်သတင်းတူတွေထုတ်လွှင့်တဲ့မီဒီယာတွေကြောင့်သမ္မတမဲဆွယ်အဖွဲ့တာဝန်ခံတွေကအပြစ်တင်ကြပါတယ်အိုကလာဟိုမာပြည်နယ်ထူဆန်မြို့ကထိုင်ကုန်ပေါင်း1900ဆန်တဲ့မိုးလုံးလေးလုံး BOK စင်တာမှာကျင်းပတဲ့လူမှုဟောပြောပွဲအတွက်လူပေါင်း1000လောက်တက်ရောက်ဖို့မှတ်ပုံတင်ထားတယ်လို့မဲဆွယ်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောပေမဲ့စနေနေ့ညကတော့ခန်းမတဝက်ကျော်ကျော်ဇာလောက်ပဲလာရောက်ကြတာဖြစ်ပါတယ်။သမရကတော့သူ့ကိုထောက်ခံတဲ့ဟောပြောပွဲတက်ရောက်လာသူတွေကို2နာရီနီးပါးကြာအောင်မင်ကွန်းပြောခဲ့တာဖြစ်ပြီးနိုဗ ెంబ ာရွေးကောက်ပွဲမှာသူ့အတိုက်ခံပြိုင်သက်ဖြစ်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုဝေဖန်ခဲ့တယ်လို့အခုသတင်းပတ်တွေတင်အမေရိကန်တလောပေါ်ပေါက်နေတဲ့လက်ဝဲစွမ်းဆန္ဒပြသူတွေကိုရောတရုတ်ကပါဝေဖန်ခဲ့တာပါအမေရိကန်နိုင်ငံမှာလူပေါင်း32000နီးပါးသေဆုံးသွားပြီးနှစ်သက်သမားနှစ်တန်းကျော်အကူးဆက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်နှံ့မှုကိုကောင်ဖလူးလို့လောင်ပြောင်ခေါ်ပေါ်ပြီးတရုတ်ကိုပြစ်တင်ခဲ့ပါတယ်